မြတ်ဆုံးယရနာတရားမြတ်ဆုံးယရနာသံဃာအမြတ်ဆုံးယရနာဟုဆိုတော်ယရနာမြတ်သုံးပါးတို့နှင့်တကောဆရာသခင်ကျေးဇူးရှင်ဖြစ်တော်မူသောမကုတ်ဆရာတော်ဘုရားကြီးဤညာတော်အာရှိမှ၏ယောသိမြတ်တို့လည်းအုံမပြီးရေဖို့ပူဇော်မှုမျိုးမှန်လျော့ပရောကြောင့်ဖြစ်တော်ယရဏတရားပနာမသက္ကိစ္စကာရဝကုသိုလ်ကစေတနာတတ္တပညာဝရိယတို့ကြောင့်မိမိတို့သည်လူရှိရာတောင့်တအပ်သောမောမနာမတိအမြဲမြာဖြစ်သောနိဗ္ဗာန်သို့၎င်းဒုက္ခကတိချုပ်ငြိယာဖြစ်သောနိဗ္ဗာန်သို့၎င်း1500ကိလေသာအပူတအလောင်းဓာတု6300ငြိယာဖြစ်သောနိဗ္ဗာန်သို့၎င်းမိမိတို့အတ္တိအတ္တိကိုယ်စီကိုယ်ငှကျင့်ကြံကြောကွာထောက်ကြစေဖြစ်သောဒါနသီလစေရနာကံနှင့်တကဝဝိပဒနာဉာဏ်သည်လင်းမြန်စွာမဉဏ်သို့ကျေးဇူးပြု၍နိဗ္ဗာန်သို့ရလွယ်ရောက်လွယ်မျက်မှောက်ပြုလွတ်နိုင်သည်ဖြစ်ကြပါစေ။သုလေကြဟံပန္တိ သာဒိနာဒါနာဝရမဏိသိက္ခာပဒံသမာဓိယာမိအဗျမစရိယာဝရမဏိသိက္ခာပဒံသမာဓိယာမိသာဝါဒဝရမဏိသိက္ခာပဒံသမာဓိယာမိသုရမိရယာမိသပမတ္တဌာနာဝရမဏိသိက္ခာပဒံသမာဓိယာမိဝိကလဘောဇနာဝရမဏိသိက္ခာပဒံသမာဓိယာမိနိသာဒိတာဝါဒိတာသီတုကသဒနာမာလာကန္တာဝိလိပနာသာရဏမန္တနာဝိဘုဒနာဌာနာဝိရမဏိသိက္ခာပဒံသမာဓိယာမိဩဇာတယနာမဟာတယနာဝိရမဏိသိက္ခာပဒံသမာဓိယာမိသေဝိတံသာသမနောပိသိက္ခာပရဟံနာသဇာမိဣဒံမိပုံညံနိဗ္ဗာနတသစ္စယောဟောတုတိတရဏိနတအထင်ကသမဏကတံဘောဓတသီလံသာဒုက္ခကတဝါဓမ္မအပမတိနသမ္ပါတိထာသာသနာတော်နှစ်2554ခုနှစ်မြန်မာတက္ကရာ1382ခုနှစ်ဇတ်တော်လဆ2ရက်နေ့ခရစ်တက္ကရာ2010ခုနှစ်ဒီဇင်ဘာလ10ရက်နေ့ဗုဒ္ဓဟူးနေ့မှာတာချိလိမ်မြို့မဂ္ဂဝိပဿနာဓမ္မရိပ်သာဖွယ်ကွဲမှအကျင့်ပါပြုလုပ်အပ်တဲ့မဂ္ဂဝိပဿနာတရားစခန်းအတိဋ္ဌံတရားစခန်းပွဲမှာဒီနေ့ဩဝါဒကထာများရှင်းပြပေးပြီးတော့ဖွင့်ပွဲတရားစခန်းကိုဖွင့်ပေးမှဖြစ်ပါလေသာသနာတော်မှာဗုဒ္ဓဘာသာဝင်သတော်စင်များအနေနဲ့ဗုဒ္ဓသာသနာတော်ကိုကြီးညိုလေးစားကြတဲ့ပုဂ္ဂိုလ်များဖြစ်သည့်အားလျော်စွာသာသနာရဲ့အလုပ်ကိုဆောင်ရွက်တဲ့နေရာမှာလေးနဲ့တဲ့အသွင်သရာရှိဖို့အရေးကြီးပါပဲ။ဒါကြောင့်ယခုလိုနေသတိသမှနေကြတဲ့ပုဂ္ဂိုလ်များဆိုရင်မိမိဘာသာဝင်ပုဂ္ဂိုလ်များသာမကအခြားခြားသောဘာသာဝင်ပုဂ္ဂိုလ်များလည်းပဲကိုယ်နိဗ္ဗာန်မှာတွေ့မြင်ကြမှာပါပဲ။ဘယ်ဘာသာပဲမဆိုဘာသာဝင်ပုဂ္ဂိုလ်တွေဟာသူတို့ဆိုင်ရာဆိုင်ရာဘာသာကိုဘာသာရေးအလုပ်တွေကိုဆောင်ရွက်တဲ့နေရာမှာအတော်လေးလေးစားစားနဲ့စနေကြကလေးနဲ့တံပိုးထားပြီးတော့ဆောင်ရွက်ကြတာတွေ့ရတယ်အဲဒီလိုပဲခွန်ကြီးတို့ဘောဓဘာသာဝင်သတော်စင်များဟာလည်းပဲ ကိုယ်ကိုယ်ပဲစိတ်ကတဲ့ဘာသာအပေါ်မှာယုံကြည်မှုနဲ့အားကိုးမှုနဲ့လေးနဲ့တဲ့အတင်တန်ဖြစ်အောင်ဆောင်ရွက်ဖို့လိုပါတယ်တို့တဲ့ဖြင့်ခွန်ကြီးတို့ဗုဒ္ဓဘာသာမှာတရားရှိမှတ်တဲ့အလုံးစရာဟာအမြင့်ဆုံးအလုံးတစ်ခုတန်ဖိုးအရှိဆုံးအလုံးတစ်ခုဖြစ်တယ်အဲ့တော့ဗုဒ္ဓဘာသာဝင်တို့ရဲ့ပြုလုပ်တဲ့ပြုလုပ်ထိုက်တဲ့အလုံးငန်းတွေဟာဘာတွေလဲဆိုရင်အချင်းချင်းပြောမယ်ဆိုရင်တော့ဒါနသီလသမထဝိပဿနာပေါ့အဲ့ဒီ၄မျိုးထဲမှာဝိပဿနာအလုပ်ဆိုတာဟာအမြင့်ဆုံးအလုပ်ပဲတန်ဖိုးအရှိဆုံးအလုပ်ပဲအမြင့်ဆုံးအလုပ်ကိုလုပ်နေကြတာဖြစ်တဲ့အတွက်ပို့ပြီးတော့အလေးနဲ့ဆုံးဖြစ်အောင်လုပ်ဖို့လုပ်ပါလေဒါပါပြောချင်တာလည်းလို့မေးတော့ခွန်ကြီးတို့သွားလာနေတဲ့အခါမှာတစ်ခါတစ်ခါဘာတွေးရတယ်လဲဆိုရင်အခြားခြားဘာသာဝင်တွေကသူတို့ရဲ့ဘာသာရေးလုပ်ကိုလေးလေးနက်နက်လုပ်နေတဲ့အချိန်မှာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကတန်ဖိုးထားရမယ်တကယ်ဝိပဿနာအလုပ်ကြီးကိုပေါ့ပေါ့တန်တန်နဲ့ပေါ့ပြက်ပြက်လုပ်နေကြတာတွေ့ရတယ်တကယ်တော့ဒါဟာအမတ္တမသိနေရတဲ့ကိစ္စပဲပေါ်ပြက်ပြက်လေးပေါ်ပေါ်တန်တန်လုပ်ကြတယ်ဆိုတာဘာဖြစ်လို့လဲလို့မေးတော့ယုံကြည်မှုအားနည်းတဲ့လက္ခဏာပေါ့ယုံကြည်မှုအားနည်းတယ်ခံယူချက်အားနည်းတယ်အများအားဖြင့်ခွန်ကြီးတို့မေယောဖလာဘောဓဘာသာလို့ခေါ်တဲ့ဘောဓဘာသာနာမည်ကအဖြစ်နဲ့နေကြပြီးတော့ဘောဓဘာသာအပေါ်မှာလေးလေးနက်နက်စိတ်ဓာတ်တွေမထားနိုင်ဘူးဆိုရင်ဘောဓဘာသာလုပ်ငန်းလုပ်တဲ့အခါမှာပေါ်ပြက်ပြက်တွေဖြစ်နေကြမှာပဲအဲ့ဒါကိုခွန်ကြီးတို့ယောဂီများအထူးသတိထားပြီးတော့ပေါ်ပြက်ပြက်မဖြစ်အောင်ဆောင်ရွက်ဖို့သိရေးကြည့်ပါတယ်အမြင့်ဆုံးဖြစ်တဲ့အလုပ်အရေးကြီးဆုံးဖြစ်တဲ့အလုပ်တန်ဖိုးအရှိဆုံးဖြစ်တဲ့အလုပ်ဟာဝိပဿနာအလုပ်ပဲဒါပဲလို့တော့ဆိုတော့မြတ်စွာဘုရားသခင်ကရုဏာကြီးပွင့်လာတာဟာလောကကြီးမှာလောကချမ်းသာခံစားဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပွင့်လာတာမဟုတ်ပါဘူးလောကချမ်းသာလည်းပါကောင်းပါမယ်ဒါပေမဲ့အဓိကကတော့လောကုတ္တရာချမ်းသာဆိုတဲ့နိဗ္ဗာန်ရရှိရေးအတွက်မြတ်စွာဘုရားပွင့်လာတာအဲ့ဒါလေးကိုခွန်ကြီးတို့ယောဂီများဗုဒ္ဓဘာသာဝင်များလေးလေးနက်နက်စဉ်းစားဖို့လိုပါတယ်တရားတရားပုဂ္ဂိုလ်တွေကဗုဒ္ဓဘာသာကိုယ်ပဲသိကပ်ပြီးဆိုရင်ကျမ်းမာခြင်းရတယ်ချမ်းသာခြင်းရတယ်စေဘောစာတွေတိုးတက်ခြင်းရတယ်လူချမ်းသာနဲ့ချမ်းသာတွေလူခြင်းရတယ်တို့ဗုဒ္ဓဘာသာဖြစ်ပြီးတော့ဒီလောက်လှုပ်နေတာဘာဖြစ်လို့တို့ဆင်းရဲနေတယ်လဲဆိုတော့အတွင်းမျိုးတောင်မှတချုပ်ဝင်ကြတယ်တို့ဗုဒ္ဓဘာသာဖြစ်တယ်လှုပ်လဲလှုပ်နေကြတာပဲလှုပ်နေတဲ့ကြားကနေပြီးတော့တို့ဆင်းရဲနေတာဗုဒ္ဓဘာသာကိုယ်ပွက်စိက္ခာယာဂျိုနတ်မနတ်ပမလားစသည်ဖြင့်ဒီလိုတွေးကြတယ်ဒါဒီအတွေးတွေဟာတကယ်တော့အတွင်းမှားနေတာဘာဖြစ်လို့တော့ဆိုတော့ဘုရားဘာသာကိုယ်ပဲစိက္ခာကလေးကချမ်းသာခြင်းလို့ဆိုတဲ့ရွေးချက်နဲ့ဘုရားဘာသာကိုယ်ပဲစိက္ခာတာဒါမှားရင်တော့ကိုယ်ပဲစိက္ခာချက်တယ်ဒါဘုန်းကြီးတို့ပြည့်တတ်တယ်လေးလေးနက်နက်စဉ်းစားပါလေးလေးနက်နက်စဉ်းစားပါချမ်းသာခြင်းလို့ဘုရားဘာသာကိုယ်ပဲတယ်ဆိုရင်ဒီကိုယ်ပဲမှာမမှန်ဘူးမှန်ပါမလားမှန်ပါဗျာမှန်ဘူးချမ်းသာခြင်းလို့ကိုယ်ကိုစိတ်ကတဲ့ဆိုတာလဲမမှန်ဘူးချမ်းသာခြင်းလို့ကိုယ်ကိုစိတ်ကတဲ့ဆိုတာလဲမမှန်ဘူးဒါကြောင့်မလို့တို့ဘောဓဘာသာဖြစ်ပြီးတော့လှူဒန်းနေပြီးတော့ အကိုရတိလည်းတို့မချမ်းသာသေးပါလားသူများတွေလည်းရှင်းကြည့်လိုက်တို့ဆင်းရဲနေတာပဲဒီတွေးဟာတွေးပြကိုမလိုပါဘူးတွေးလည်းမတွေးသင့်ဘူးဟုတ်လားတွေးလည်းမတွေးသင့်ဘူးဆင်းရဲခြင်းချမ်းသာခြင်းတွေဘုရားဘာသာနဲ့မဆိုင်ဘူးဘုန်းကြီးပြည့်တတ်တယ်နော်ဆင်းရဲခြင်းချမ်းသာခြင်းတွေဘုရားဘာသာနဲ့လည်းမဆိုင်ဘူးချမ်းသာတာနဲ့လည်းမဆိုင်ဘူးလူနဲ့ပဲဆိုင်ဟုတ်တယ်မဟုတ်လားဘာသာရေးနဲ့မဆိုင်ဘူးလူနဲ့ပဲဆိုင်တယ်ဘောဓဘာသာဖြစ်ပြီးတော့ဆင်းရဲနေတဲ့ပုံကိုယ်ရင်းအများကြီးရှိတယ်လို့ဘောဓဘာသာဖြစ်ပြီးတော့ချမ်းသာနေတဲ့ပုံကိုယ်ရင်းလည်းအများကြီးပဲကဘာမကြီးအများကြီးပဲနော်ဘောဓဘာသာမဟုတ်ဘဲနဲ့ဆင်းရဲနေတဲ့ပုံကိုယ်ရင်းလည်းအများကြီးပဲဘောဓဘာသာမဟုတ်ဘဲနဲ့ချမ်းသာနေတဲ့ပုံကိုယ်ရင်းလည်းအများကြီးပဲဆင်းရဲခြင်းချမ်းသာခြင်းသည်ဘာသာရေးနဲ့မပတ်သက်လူနဲ့ပဲပတ်သက်တယ်နော်အဲ့ဒါလေးတော့ဘုန်းကြီးတို့ပြည့်တတ်တယ်စိတ်ထဲမှာစသမင်းနဲ့မှတ်ထားကြသိကြပါလေ။ဆင်းရဲခြင်းချမ်းသာခြင်းတွေလူနဲ့ပဲပတ်သက်တယ်။ဘာသာရေးနဲ့မပတ်သက်ဘူး။ဘာသာရေးဟာအထူးသဖြင့်ဘုန်းကြီးတို့ဗုဒ္ဓဘာသာဟာဆင်းရဲခြင်းချမ်းသာခြင်းကိုဘာမှဖန်တီးနေတာမဟုတ်ဘူး။စိတ်ချမ်းသာဖို့နိဗ္ဗာန်ချမ်းသာရဖို့ဒါအဓိကဖန်တီးပေးနေတာ။နော်။ပစ္စည်းဆင်းရဲခြင်းဆင်းရဲစိတ်မဆင်းရဲဖို့အရေးကြီးတယ်။ပစ္စည်းချမ်းသာခြင်းချမ်းသာစိတ်မဆင်းရဲဖို့အရေးကြီးတယ်။ပစ္စည်းဆင်းရဲခြင်းချမ်းသာခြင်း၊ကွာခြင်း၊ကွာမယ်။ဒါပေမဲ့စိတ်ဓာတ်ကတော့ချမ်းသာနေရမယ်။စိတ်ချမ်းသာနေဖို့အဓိကစိတ်ကျမ်းမာနေဖို့အဓိကနော်။လူချမ်းသာဖို့အဓိကမဟုတ်ဘူးစိတ်ချမ်းသာဖို့အဓိက။လူချမ်းမာဖို့အဓိကမဟုတ်ဘူးစိတ်ချမ်းမာဖို့အဓိက။ဒါဘုရားဘာသာရဲ့အဓိကရွယ်ချက်ပဲ။ဟုတ်တယ်မဟုတ်လား။လောကပစ္စည်းချမ်းသာဖို့အဓိကမဟုတ်ဘူးတထေကြီးဖြစ်ဖို့ရာထူးကြီးရဖို့အာနာရှိဖို့ဒါအဓိကမဟုတ်ဘူးမြတ်စွာဘုရားဖျားဖြစ်လာတာဖျားမဖြစ်ခင်ကဘလို့ပုံစံနဲ့နေခဲ့တာတော့ရှင်မရင်ပဲနော်ရှင်မရင်သားတော်မဟုတ်ဘူးရှင်မရင်ဖြစ်နေနေခဲ့တာ16နှစ်သားမှာရတော်တရာနဲ့ထိမ်မလက်ထပ်ပြီးတော့ကျင်းနဲ့လွှတ်အပ်ထားတာကပလူပြည်ရဲ့အရှင်သခင်ဘယင်းတပါးပဲသောဒရဏမင်းကြီးရှိနေလို့သာမင်းသားဆိုတဲ့စကလုံးသုံးနေကြတာတကယ်ကတော့ရှင်မင်းပဲသူလည်းပဲဒါပေမဲ့လောကုတ္တရာတရားနိဗ္ဗာန်တရားနိဗ္ဗာန်ချမ်းသာလိုချင်တဲ့အခါကျတော့အဲ့ဒီပစ္စည်းတွေအဲ့ဒီစီစဉ်တွေအားလုံးကိုစွန့်ထားခဲ့တယ်ဟုတ်တယ်မလားလောကချမ်းသာလိုချင်တယ်ဆိုရင်လောကချမ်းသာအဓိကဆိုရင်ဒီပစ္စည်းတွေစွန့်ရမလို့စွန့်လဲစွန့်မှာမဟုတ်ဘူးဒီပစ္စည်းတွေစွန့်တာကလောကချမ်းသာကအဓိကလားလောကုတ္တရာချမ်းသာကအဓိကလားလူချမ်းသာဘုကအဓိကလားစိတ်ချမ်းသာဘုကအဓိကလားစိတ်ချမ်းသာဘုကအဓိကအဲ့ဒီရွယ်ချက်နဲ့ဒီပစ္စည်းတွေဆောင်းထားကြတာဒါလေးကိုမမေ့ပါနဲ့နော်လူချမ်းသာဘုပစ္စည်းချမ်းသာဘုဆိုရင်ဒီပစ္စည်းတွေပဲဆောင်းမှာဆောင်းရလဲမလို့ဘောအဲ့ဒီပစ္စည်းတွေအလုံးဆောင်းလိုက်ချင်းတွေပင်လည်းရင်ပစ္စည်းချမ်းသာဘုအဓိကမဟုတ်ဘူးဆိုတာသိကြနေပြီနော်အဲ့ဒါကြောင့်မလို့ပစ္စည်းတွေစွန့်တာပစ္စည်းတိုင်းပြည်စေဘာဥစ္စာတာမယဇနိခင်ပေါ်အစသည်အားလုံးကိုစွန့်ဘာရွယ်ချက်နဲ့စွန့်တယ်စိတ်ချမ်းသာဖို့စွန့်စိတ်ချမ်းသာဖို့ဆိုတာဟာဒီနေရာမှာဘလို့ချမ်းသာမှုကိုပြောချင်တာလေလို့မေးတော့ကိလေသာကင်းတဲ့ချမ်းသာမှုဘာလဲကိလေသာကင်းတဲ့ချမ်းသာမှုဒါကိုအဓိကထားတာနော်ကိလေသာနဲ့ချမ်းသာခြင်းကိုအဓိကထားတာမဟုတ်ဘူးကိလေသာကင်းတဲ့ချမ်းသာမှုကိုအဓိကထားတာဒါလည်းသိကြမှာပေါ့ဟုတ်လားကိလေသာနဲ့ချမ်းသာတာကိုအဓိကထားတာမဟုတ်ဘူးကိလေသာကင်းတဲ့ချမ်းသာခြင်းကိုအဓိကထားတာနော်အဓိကထားတာအဲ့ဒါကြောင့်မလို့ ဒီနေရာမှာစိတ်ချမ်းသာဖို့စိတ်ချမ်းသာဖို့ဆိုတဲ့စကားလုံးဟာကိလေသာနဲ့ချမ်းသာခြင်းကိုမဆိုလိုဘူးကိလေသာကင်းတဲ့ချမ်းသာခြင်းကိုဆိုလိုပါတယ်အဲ့ဒီချမ်းသာရဖို့ရတဲ့မြတ်စွာဘုရားကပလီကိုထိနေစိတ်နဲ့စွန့်ပြီးတော့တောထွက်ပြီးတော့တရားထုတ်လာခဲ့တာဒီတော့တရားအထုတ်တဲ့ရွယ်ချက်တွေမြတ်စွာဘုရားကိုယ်တိုင်တရားထုတ်လာခဲ့တဲ့ရည်ရွယ်ချက်သည်လောကချမ်းသာဖို့လားလောကုတ္တရာချမ်းသာဖို့လားလူချမ်းသာဖို့လားစိတ်ချမ်းသာဖို့လားလူငြိမ်းချမ်းဖို့လားစိတ်ငြိမ်းချမ်းဖို့လားစိတ်ငြိမ်းချမ်းဖို့ဆိုရင်ကိလေသာရှိတဲ့ငြိမ်းချမ်းမှုကိလေသာရှိတဲ့ငြိမ်းချမ်းမှုမဟုတ်ဘူး ဘာလဲလဲကိလေသာကင်းတဲ့ငြိမ်းချမ်းမှုကိုလိုချင်လို့တောထွက်လာတာနော်ကိလေသာရှိရင်ဘယ်တော့မှမငြိမ်းချမ်းဘူးကိလေသာကင်းမှငြိမ်းချမ်းတယ်ကိလေသာရှိရင်မငြိမ်းချမ်းဘူးကိလေသာကင်းမှငြိမ်းချမ်းတယ်ဒါကြောင့်မလို့ကိလေသာပယ်တတ်ဖို့အတွက်တောထွက်လာတာမြတ်စွာဘုရားကိုယ်တိုင်တရားကျင့်လာတာသည်ကိလေသာငြိမ်းကိလေသာပယ်တတ်ဖို့အတွက်တရားကျင့်တယ်ဟုတ်တယ်မလားကိလေသာပယ်တတ်ဖို့အတွက်တရားကျင့်တယ်စိတ်ငြိမ်းချမ်းဖို့အတွက်တရားကျင့်တယ်စိတ်ချမ်းသာဖို့အတွက်တရားကျင့်တယ်ဒီလိုဘုန်းကြီးတို့ပရိသတ်တွေလည်းယနေ့ဘုရားဘာသာဝင်အဖြစ်နဲ့မြတ်စွာဘုရားရဲ့တပည့်အဖြစ်နဲ့ခံယူထားကြတဲ့ခံယူလာကြတဲ့ပုဂ္ဂိုလ်များဟာကိလေသာကင်းဖို့သည်အဓိကရွယ်ချက်စိတ်ငြိမ်းချမ်းမှုသည်အတိတ်ကရွယ်ချက်စိတ်ချမ်းသာမှုသည်အတိတ်ကရွယ်ချက်လူချမ်းသာဖို့ပစ္စည်းချမ်းသာဖို့ဆိုတာမပါဘူးမြတ်စွာဘုရားဖရာလောင်းဘုရားတောထွက်လာခဲ့တော့ကလည်းလူချမ်းသာဖို့ဆိုတာမပါဘူးပစ္စည်းချမ်းသာဖို့ဆိုတာမပါဘူးຢာရုတုတက်ဖို့ဆိုတာမပါဘူးသူကိုယ်တိုင်ရှင်မရင်ပဲဟုတ်တယ်မလားသူ့နိုင်ငံမှာသူရှင်မရင်ပဲလေသူ့နိုင်ငံမှာသူရှင်မရင်ပဲဒီတဲ့မြင့်တဲ့ຢာလို့သူ့မှာမရှိဘူးသူ့နိုင်ငံမှာအဲ့ဒါကိုသူစွန့်တယ်အဲ့ဒါကိုစွန့်လာထောက်တော့အဖြစ်ຢာလို့ရှိဖို့ကအဓိကလားမဟုတ်ဘူးຢာလို့ရှိဖို့အတွက်တောထွက်တာလားမဟုတ်ဘူးပစ္စည်းချမ်းသာဖို့တောထွက်တာလားမဟုတ်ဘူးနော်ပစ္စည်းချမ်းသာဖို့ຢာလို့ရှိဖို့ဆိုတောထွက်စရာမလိုဘူးသူကိုယ်တိုင်ချမ်းသာပြီးသားတောထွက်လာတာဒီကိတ္တတာငြိမ်းဖို့ကိလေသာပတ္တဖို့စိတ်ချမ်းသာဖို့စိတ်အေးချမ်းဖို့ငြိမ်းချမ်းမှုရဖို့တောထွက်လာတာဟုတ်တယ်မဟုတ်လားမြတ်စွာဘုရားဘုရားဖြစ်လာတဲ့အခါကျတော့လည်းပဲတရားတွေဟောတယ်ပရမသုံးပါတရားဟောလဲဓမ္မစကြာဓမ္မစကြာဗုဒ္ဓနာတုတ်လို့ခေါ်တဲ့ဓမ္မစကြာအရင်ဟောတာအဲ့ဒီဓမ္မစကြာကိုဟောတဲ့အခါကျတော့လည်းပဲလူချမ်းသာမပါဘူး၊နတ်ချမ်းသာမပါဘူး။နော်။လူချမ်းသာမပါဘူး၊နတ်ချမ်းသာမပါဘူး။တန်ဆိတ်တင်တပိစုပါရလက္ခဏာဒုက္ခအလုံးစုံဒုက္ခသစ္စာပဲ။အဲ့ဒီဒုက္ခသစ္စာမှလွံ့မြောက်ရာဖြစ်တဲ့ဒုက္ခချုပ်ရာနိဗ္ဗာန်ဆိုတဲ့နိရောဓသစ္စာရဖို့ဆိုတဲ့ရည်ရွယ်ချက်နဲ့မြတ်စွာဘုရားသည်ဓမ္မစကြာဟောခဲ့တာ။ဟုတ်တယ်မဟုတ်လား။ဒုက္ခချုပ်ဖို့ဟောခဲ့တာနော်ဒုက္ခချုပ်ဖို့ဟောခဲ့တာအဲ့တော့မြတ်စွာဘုရားတရားဟောတဲ့ရည်ချက်ကဘာချုပ်ဖို့လဲဒုက္ခချုပ်ဖို့ဒုက္ခချုပ်ဖို့ဆိုတော့ဒုက္ခဘာကြောင့်ဖြစ်တယ်လဲကိလေသာကြောင့်ဖြစ်တယ်ဒုက္ခဘာကြောင့်ဖြစ်လဲကိလေသာရှိရင်ဒုက္ခဖြစ်တယ်ကိလေသာငြိမ်းမှဒုက္ခငြိမ်းကိလေသာရှိရင်ဒုက္ခရှိတယ်ကိလေသာငြိမ်းမှဒုက္ခငြိမ်းတယ်ဒါကြောင့်ဒုက္ခငြိမ်းခြင်းနဲ့အတွက်ဒုက္ခငြိမ်းအောင်ဘာတတ်ရမှာလဲကိလေသာတတ်ရအဲ့ဒီအတွက်မြတ်စွာဘုရားတရားဟောတာဟုတ်လားစဉ်းစားတော့ခွင်းတော့ပြေတယ်စဉ်းစားပါမြတ်စွာဘုရားတရားဟောတာဒုက္ခငြိမ်းဖို့ဒုက္ခငြိမ်းဖို့ဆိုတာကိလေသာမငြိမ်းမဲနဲ့ဒုက္ခမငြိမ်းဘူးကိလေသာကိုရှင်းတဲ့တင်တဲ့ပုံပေါ်တရားသည်ဘယ်တော့မှဒုက္ခမငြိမ်းနိုင်ဘူး။သဘောပေါက်လား? ကိလေသာကိုရှည်တတ်တဲ့ပုဂ္ဂိုလ်တရားတွေဘာဖြစ်လဲဘယ်တော့မှဒုက္ခမငြိမ်းနိုင်ဘူးဒုက္ခငြိမ်းရင်ဘာလုပ်ရမလဲကိလေသာတတ်အဲဒီလိုကိလေသာတတ်ဖို့ရတဲ့ကိလေသာတတ်ကြောင်းနိလန်ကောင်းတွေတပည့်သက်ကြမှာဟောထားတယ်အဲဒီနိလန်ကဘာလဲမဂ္ဂင်7ပါးဟုတ်တယ်မလားမဂ္ဂင်7ပါးဆိုကိလေသာတတ်ကြောင်းနိလန်တွေပဲကိလေသာတတ်ဖို့ပေးထားတဲ့နိလန်တွေမဂ္ဂင်7ပါးကနော်ကိလေသာတတ်ဖို့ပေးထားတဲ့နိလန်နိလန်နိလန်ဆိုတာကျင့်စဉ်ပေါ့ဟုတ်လားအဲ့ဒီနိလန်ကျင့်ကိလေသာပေးမယ်ကိလေသာငြိမ့်မယ်လုံးဝမငြိမ့်ရင်တော့ကိလေသာတဖြည်းဖြည်းရောက်သွားမယ်ကိလေသာရောက်သွားရင်ဒုက္ခရောက်တာပဲကိလေသာရောက်ရင်ဒုက္ခရောက်တာပဲကိလေသာများရင်ကိလေသာနည်းရင်ကိလေသာကုန်ရင်အဲ့ဒါပဲအဲ့ဒါဘောဓဘာသာရဲ့ရည်ရွယ်ချက်အဲ့ဒီတစ်ချက်တည်းမှတ်ထားအဲ့ဒီတစ်ချက်တည်းမှတ်ထားဟုတ်လားကိလေသာရှိလို့ဒုက္ခများတယ်ဒုက္ခရှိတယ်ကိလေသာများရင်ဒုက္ခများတယ်ကိလေသာနည်းရင်ဒုက္ခနည်းတယ်ကိလေသာရော့ရော့သွားရင်ဒုက္ခတွေရော့ရော့သွားမယ်ကိလေသာကုန်သွားရင်ဒုက္ခတွေကုန်သွားမယ်အဲ့ဒါကြောင့်ဒုက္ခကုန်အောင်ကိလေသာတွေပယ်တတ်ရမယ်ကိလေသာတွေကုန်အောင်ပယ်တတ်ပြီးတော့ဒုက္ခကုန်တဲ့ပုဂ္ဂိုလ်ဖြစ်အောင်မြတ်စွာဘုရားကနှီးပေးဖို့ဖျားဖြစ်လာတာပြီးလဲပြီးခဲ့တယ်အဲ့ဒီနေ့ကမဂ္ဂင်7ပါးအဲ့ဒီမဂ္ဂင်7ပါးအတိုင်းခြင်းရင်ကိလေသာငြိမ့်မယ်ကိလေသာငြိမ့်တာဒီသမုဒယသစ္စာသိတာသမုဒယသစ္စာသိရင်ဒုက္ခသစ္စာသိမယ်ဒုက္ခသစ္စာချုပ်မယ်ဒုက္ခသစ္စာချုပ်တာဒီနိရောဓသစ္စာငြိမ့်ရမှုပဲဒီထဲမှာလောကချမ်းသာမပါဘူးလူချမ်းသာမပါဘူးနတ်ချမ်းသာမပါဘူးတထေးဆိုတာမပါဘူးရှင်မင်းဆိုတာလည်းမပါဘူးเนาะဟာတို့တရေမဖြစ်ပါလားဘောရဘသာဖြစ်ပြီးတော့တို့တရေမဖြစ်ပါလားလာပြောမနေနဲ့ကျဆောဘုရားကသူ့ဘာသာကိုကိုယ်ရင်ဘောတထေဖြစ်ပါလိမ့်မယ်လို့အာမခံထားတဲ့စကားတက်အာမခံထားတဲ့စကားလုံးတဏှာမှမရှိဘူးရှိလားရှိပါဘူးဒီကသုံးပေါ်နဲ့မှရှိလားရှိပါဘူးသူဘာသာကိုကိုယ်ရင်သူစကားနားထောင်ရင်တထေးဖြစ်ပါလိမ့်မယ်လူချမ်းသာကြီးဖြစ်ပါလိမ့်မယ်လို့ပြောထားတာတလုံးမှမရှိဘူးဟုတ်တယ်မလားတလုံးမှမရှိဘူးအဲ့ဒါဘုရားဘာသာရဲ့အတွင်းတရားလေးပဲဒါလေးကိုသဘောပေါက်ဖို့လိုတယ်နော်ဒါလေးကိုသဘောပေါက်ဖို့လိုတယ်ဒီခဏဘာသာဒီတစ်ခုနဲ့တစ်ခုတိုက်ခိုက်လာတဲ့အခါဘာနဲ့ရှည်ရတဲ့မိတိုက်ခက်လာမလဲဆိုရင်လောကချမ်းသာနဲ့ရှည်ရတဲ့ပြီးတော့တိုက်ခက်လာကြတယ်။အေးဒုဘာသာကချမ်းသာတယ်မင်းတို့ဘာသာကဆင်းရဲတယ်။ဒီစကလုံးနဲ့တိုက်ခက်လာကြတာကိုဟုတ်တော့မလား။အဲ့တော့ဘုန်းကြီးတို့ဘုရားဘာသာကချမ်းသာဖို့ဆင်းရဲဖို့ပါလား။မပါဘူး။ပစ္စည်းချမ်းသာဖို့ပစ္စည်းဆင်းရဲဖို့ဆိုတဲ့စကလုံးမပါဘူး။ကိလေသာရှိလို့ဒုက္ခရှိတယ်။ကိလေသာများလို့ဒုက္ခများတယ်။ကိလေသာနဲ့ရင်ဒုက္ခနဲ့မယ်။ကိလေသာကုန်ရင်ဒုက္ခကုန်မယ်ကိလေသာချုပ်ရင်ဒုက္ခချုပ်မယ်ဒုက္ခချုပ်ရင်နိဗ္ဗာန်မယ်ဒုက္ခချုပ်ရင်စိတ်ချမ်းသာမယ်ချမ်းသာမှုရမယ်ငြိမ်းချမ်းမှုရမယ်အဲ့ဒီစကားလုံးပဲပါတယ်အဲ့ဒါသစ္စာလေးပါပဲအဲ့တော့ဘောဓဘာသာရဲ့အဓိကလမ်းစဉ်ဘာလဲမေးရင်သစ္စာလေးပါသိကြမှတ်နော်ခွင့်တော်ပရိသတ်တွေဟုတ်လားဒီပြဘာသာတွေနဲ့ရှင်ပြီးတော့သမယဘာသာတွေကပြောလာခဲ့ရင်ဘာမှပြန်မပြောတတ်ဖဲနဲ့အတ္တိအတ္တဆိုရင်မကောင်းဘူးနော်အတ္တိအတ္တဆိုရင်မကောင်းဘူးလောကီစည်းစိမ်နဲ့မလုံးပေးပြီးတော့ဘာသာကိုဆွဲဆောင်တဲ့စနစ်ဘုရားဘာသာမှာမရှိဘူးဟုတ်တယ်မလားလောကစည်းစိမ်နဲ့မလုံးပေးတဲ့စနစ်ဘုရားဘာသာမှာမရှိဘူးဒီပြဘာသာမှာရှိခြင်းရှိမရှိခြင်းနဲ့ဘုန်းကြီးမပြောလို့ဘူးဘုရားဘာသာမှာမရှိမှတော့သိကြတယ်နော်ဘုရားဘာသာမှာလုံးဝမရှိဘူးလောကီစိစိကိုရှည်တတ်တင်ပြီးတော့မလုံးပေးတဲ့စနစ်ဘောရဘာသာမှာမရှိဘူး။နော်။ဘောရဘာသာကသစ္စာလေးပါဟောတာတခြားဘာမှမဟုတ်ဘူး။တခြားတရားတွေမဟုတ်ဘူးလားဟောတယ်ဟောပေမယ့်အဲ့ဒါဒီမြတ်စွာဘုရားရဲ့တရားအစစ်မဟုတ်ဘူးလို့မှတ်။နော်။မြတ်စွာဘုရားရဲ့တရားအစစ်ဒီသစ္စာလေးပါ။သစ္စာလေးပါတိုင်းမြတ်စွာဘုရားရဲ့တရားအစစ်စာရိတ္တမှာသမုဂ္ဂံတိကဒေသနာလို့ခေါ်တယ်။သမုဂ္ဂတိကဆိုတာဘုရားကိုယ်တိုင်သူကိုယ်တိုင်သိပြီးတော့သူကိုယ်တိုင်ထုတ်ပေါ်ပြောတဲ့သူရဲ့ကိုယ်ပိုင်တရားကိုပြောတာဟုတ်လားသူရဲ့ကိုယ်ပိုင်တရားတွေပါလေသစ္စာလေးပါတရား မြတ်စွာဘုရားရဲ့ကိုယ်ပိုင်တရားသည်ကျန်တဲ့တရားတွေဒါနတရားသီလတရားဘာညာဒါတွေဟောနေတာဒီကိုယ်ပိုင်တရားဟောရလားမဟုတ်ဘူးအရင်အရင်တက်ရှိပြီးသားတရားတွေဒီလိုမှတ်ပေါ့နော်မြတ်စွာဘုရားမဟောလဲကျန်တဲ့ပုဂ္ဂိုလ်တွေဟောနေတာပဲမြတ်စွာဘုရားမပွင့်တဲ့သာသနာပမာတော်မှလူလာကောင်းတယ်သီလဆောက်တည်တာကောင်းတယ်ကိုကျင့်တရားဆောက်တည်တာကောင်းတယ်လူလည်းဟောနေကြတာပဲဒီခေတ်လည်းရှိတာပဲဘုရားဘာသာမှမဟုတ်ဘူးဘုရားဘာသာမဟုတ်လည်းပဲအေးလူလာကောင်းတာပဲကိုကျင့်သီလရှိတာကောင်းတာပဲဒါလူတိုင်းပြောနေကြတာပဲဒါမြတ်စွာဘုရားရဲ့ကိုယ်ပိုင်တရားမဟုတ်ဘူးနော်မြတ်စွာဘုရားကိုယ်ပိုင်တရားကဘယ်လို့မှမပြောနိုင်တဲ့တရားဘယ်လို့မှမသိတဲ့တရားနော်ကျန်တဲ့ပုဂ္ဂိုလ်တွေဘလို့မှမသိတဲ့တရားကျန်တဲ့ပုဂ္ဂိုလ်တွေဘလို့မှမပြောနိုင်တဲ့တရားအဲ့ဒီတရားကိုမြတ်စွာဘုရားကိုယ်တိုင်သိတာလေအဲ့ဒီတရားဒီသစ္စာလေးပါတရားဟောရလားအဲ့ဒီတရားကမှကိုယ်ပိုင်တရားနော်ကျန်တဲ့ဟာတွေလားရှင်းမလို့လားပြောမလို့လဲကျန်တဲ့ဟာတွေအဓိကမဟုတ်ဘူးနော်သစ္စာတရားကမှကိုယ်ပိုင်တရားဒါကြောင့်မလို့သစ္စာ၄ပါးကျန်တာတွေနော်မှားသလားမှန်သလားဝိပန်းကြီးဝိပန်းမွေပန်းကြီးနေကိစ္စမရှိဘူးတစ္ဆာလေးပါတရားနဲ့ပတ်သက်ရင်အချိန်မရအဝေပါခံနိုင်တယ်ဟုတ်တယ်မလားဟိုဥပမာမြင့်မွတ်တော်ဘယ်မှာရှိသလဲဟာမြင့်မွတ်တော်ကြီးလည်းညှို့ထုတ်ပြသမှာလာမေးဒါတွေပြန်ဖြစ်ရှင်းမနေလဲဒါမြတ်စွာဘုရားတရားမဟုတ်ဘူးဟုတ်တယ်မလားဒါမြတ်စွာဘုရားတရားမဟုတ်ဘူးမြတ်စွာဘုရားသည်မြင့်မွတ်တော်ကြီးရှိဖို့မရှိဖို့ပွင့်လာတာမဟုတ်ဘူးမြင့်မွတ်တော်သွားရှိခြင်းလို့ပွင့်လာတာမဟုတ်ဘူးမြင့်မွန်တော်ပြခြင်းလို့ဖွင့်လာတာမဟုတ်ဘူးเนาะကဘာကြီးလုံးသလားပြသလားလာမေးမနေနဲ့မြတ်စွာဘုရားဒီကဘာလုံးတာပြတာပြောခြင်းလို့ဖွင့်လာတာမဟုတ်ဘူးဘာဟောခြင်းလို့ဖွင့်လာတာလဲအဲ့ဒါအဓိကပဲတစ္ဆာလေးပါဟောခြင်းလို့ဖွင့်ဒါကြောင့်တစ္ဆာလေးပါနဲ့ပတ်သက်ပြီးတော့ပဲလာပြောဉာဏ်ဘာမှလာမပြောနဲ့ဉာဏ်ဘာမှလာမပြောနဲ့တစ္ဆာလေးပါဒီကမြတ်စွာဘုရားရဲ့ကိုယ်ပိုင်တရားအဲ့ဒါတစ္ဆာလေးပါမှားသလားဘယ်နေရာမှာမှားတယ်လားပြောမားရဆိုရင်အချိန်မီးဖြစ်ရှင်းဖို့အဆင်သင့်မယ်နော်အချိန်မီးဖြစ်ရှင်းဖို့အဆင်သင့်မယ်အဲ့ဒီသစ္စာလေးပါးတရားသည်အချင်းချုပ်လိုက်တော့ပါလေကိဋ္တတာရှိလို့ဒုက္ခရှိတယ်ကိဋ္တတာများရင်ဒုက္ခများတယ်ကိဋ္တတာနည်းရင်ဒုက္ခနည်းမယ်ကိဋ္တတာကုန်ရင်ဒုက္ခကုန်မယ်အဲ့ဒီသကလုံးတွေမှန်သလားမှားသလားအချိန်မီးလာပြီးတော့ကြောက်လို့ရတာတာရကတွေများကြီးဟုတ်တယ်မို့လားကိုကိုယ်နဲ့ကိုကိုယ်ကိုပြန်သုံးသပ်ကြည့်လေကိုယ်ကိုယ်ပြန်သုံးသပ်ကြည့်ပေါ့ဒီပြင်းလို့သွားပြီးတော့စံထိုးနေကြမလို့ဘူးဟုတ်တယ်မဟုတ်လားကိုကိုယ်ကိုပြန်သုံးသပ်ကြည့်ရင်ကိလေသာရှိရင်ဒုက္ခရှိတာပဲကိလေသာမရင်ဒုက္ခများတာပဲကိလေသာနဲ့ဒုက္ခနဲ့သွားတာပဲကိလေသာကိုရင်ဒုက္ခကုန်သွားတာပဲစိတ်ငြင်းချမ်းမှုရသွားတာပြောတာဟုတ်လားဟုတ်လူချမ်းသာတာဆင်းရဲတာကိုပြောတာမဟုတ်ဘူးစိတ်ချမ်းသာတာကိုပြောတာအဲ့ဒီလမ်းစဉ်ဟာဘုရားရဲ့လမ်းစဉ်ပဲဘုရားရဲ့လမ်းစဉ်ပဲအဖိုးတို့ပြိတ္တတိဒီနေရာမှာသာသနာတော်မမိမ့်ပါဘူးဒီနေရာတွေဟာသာသနာထောင်းကားပါတယ်သာသနာမိမ့်တယ်လို့ခေါင်းကြီးပြောလို့ရမဟုတ်ဘူးသာသနာထောင်းကားတဲ့နေရာတွေပါပဲသို့တော်သာသနာထောင်းကားပြီပဲလို့လည်းပဲတခါတခါကြတော့ကိုယ်သာသနာရဲ့တကယ်လမ်းကြောင်းတွေပျောက်ချင်ပျောက်နေတတ်တယ်နော်ပျောက်ချင်ပျောက်နေတတ်တယ်ဟုတ်တယ်မဟုတ်လားသာသနာမထွန်းကားဘူးလို့ခွန်ကြီးပြောတာမဟုတ်ဘူးเนาะသာသနာထွန်းကားပါတယ်ဒီနေရာတွေသာသနာထွန်းကားတဲ့နေရာတွေပါသို့တော့တကယ့်သာသနာရဲ့တကယ့်အဓိကလမ်းကြောင်းတွေပြောချင်ပြောင်းနေတတ်တယ်ဒါကြောင့်မလို့ခွန်ကြီးကပေါ်ပေးတာပါเนาะအဲဒါကြောင့်မလို့ပါလဲကိရိတာရှိရင်ဒုက္ခရှိတယ်ကိရိတာများရင်ကိရိတာနည်းရင်ကိရိတာကုန်ရင်ဒုက္ခကုန်တယ်ဒုက္ခချုပ်သွားတာဒီနိဗ္ဗာန်အဲ့ဒါချမ်းသာမှုတစ်ခုပဲနိဗ္ဗာန်ဆိုတဲ့စကားလုံးသုံးခြင်းသုံးမသုံးခြင်းနေကိစ္စမရှိဘူးဒုက္ခချုပ်သွားရင်ချမ်းသာသွားပြီဒါပြောတာဒုက္ခချုပ်ပြီဆိုတော့ချမ်းသာမဟုတ်ဘူးလားဟုတ်လားဒုက္ခရှိရင်ချမ်းသာမရှိဘူးဒုက္ခချုပ်မှချမ်းသာဖြစ်တာနိဗ္ဗာန်ဆိုတဲ့စကားလုံးကိုပြောလိုက်တဲ့အခါကျတော့ဟာနိဗ္ဗာန်ဆိုတာဘယ်လိုဟာလဲလို့မင်းနေအဖြေအကျချင်းကြက်နေအောင်မင်းဒါကြောင့်နိဗ္ဗာန်တဲ့သက္ကနောသုံးခြင်းသုံးမသုံးခြင်းနေသိစားမရှိဘူးအဓိကကတော့ကိရိတာရှိရင်ဒုက္ခရှိတယ်ဒုက္ခရှိတဲ့နေရာဒီဘယ်တော့မှဒုက္ခမရှိဘူးသဘောပေါက်လားဒုက္ခရှိရင်ဒုက္ခမရှိဘူးဒုက္ခရှိရင်ဒုက္ခရှိဘူးဒုက္ခနဲ့ဒုက္ခအတူတူရှင်တွဲနေလို့ရပါမလား မရဘူးဒုက္ခရှိရင်ဒုက္ခမရှိဘူးဒုက္ခကုန်မှဒုက္ခနည်းသွားရင်ဒုက္ခတိုးလာတယ်ဒုက္ခဘက်ကများနေရင်ဒုက္ခဘက်ကယော့ယော့ယော့ယော့ယော့ယော့သွားတယ်ဒုက္ခဘက်ကယော့ယော့ယော့ယော့သွားရင်ဒုက္ခဘက်ကများများများများလာတယ်ဒုက္ခလုံးဝကုန်သွားရင်ဒုက္ခလုံးဝညာနှုံးပြီဖြစ်လာတယ်အဲ့ဒါနိဗ္ဗာန်ပဲခင်ဗျားတို့နိဗ္ဗာန်ဘယ်တော့ရမလဲမင်းမနေနဲ့ဟုတ်တယ်မဟုတ်လားနိဗ္ဗာန်ဘရောရမလဲမေးမနေနဲ့ဟာတို့တရားထိုင်တာကြာပြီကိုရိတိလည်းနိဗ္ဗာန်မရသေးပါလားစဉ်းစားမနေနဲ့ဒုက္ခချုံအောင်လို့နော်ဒုက္ခချုံရင်နိဗ္ဗာန်ဆိုတဲ့နိဗ္ဗာန်စစ်မဟုတ်ပေမဲ့ဒုက္ခပဲဒုက္ခချုံရင်ဒုက္ခဒုက္ခသည်ဒုက္ခချုံဖို့တရားဘာချုံမှဒုက္ခချုံမှကိရိတာချုံမှဒုက္ခချုံမှသူကဆက်သွယ်နေတာဆက်သွယ်နေတာဟုတ်တယ်မဟုတ်လားအဲ့တော့ကိရိတာရှိရင်ဒုက္ခရှိမယ်ဒုက္ခရှိရင်ဒုက္ခမရှိဘူးကိရိတာနဲရင်ဒုက္ခနဲမယ်ဒုက္ခနဲမှဒုက္ခများမှာဒီလိုမဟုတ်လားအပူနဲ့အေးဆိုတာဒီလိုတွေ့ရတာကိုအေးကိရိတာနဲဖို့အတွက်ဒုက္ခနဲဖို့အတွက်ဒီတိုင်းထိုင်နေလို့တော့ဘယ်နဲမလဲနဲဖို့အတွက်အလုပ်တွေမလုပ်ရဘူးလားလုပ်ရအဲ့ဒီလောကမက်ကင်လို့အဲ့ဒီလောကဘာလဲအဲ့တော့ဒုက္ခနဲအောင်လုံးတဲ့အလုပ်သစ္စာအနေနဲ့ပြောတော့မက်ကသစ္စာကိရိတာဒီသမုဒယသစ္စာဒုက္ခဒီဒုက္ခသစ္စာဒုက္ခချုပ်တာသည်និရောဓသစ္စာအဲ့ဒါသစ္စာ၄ပါးပဲဟုတ်တယ်မဟုတ်လားအဲ့ဒီသစ္စာ၄ပါးကိုအဲ့ဒါလောက်ပြောနိုင်လို့ရှိရင်ဘုရားဘာသာတရားအနေနဲ့အစ်စ်မိသွားပြီအဲ့ဒါလောက်မှမပြောနိုင်တော့အစ်စ်မမိဘူးသဘောပေါက်လားအဲ့ဒါလောက်တော့ပြောနိုင်အောင်ကြိုးစားဟုတ်တယ်မဟုတ်လားဒါကြောင့်တို့ဘုရားဘာသာကိုယ်ကိုယ်စိတ်ကတ္တာသည်ဒီလမ်းစဉ်အတိုင်းလိုက်ဖို့ချမ်းသာမှုရဖို့စိတ်ချမ်းသာမှုရဖို့ဘုရားဘာသာကိုယ်ကိုယ်စိတ်ကတ္တာအဲ့ဒီတော့ဟုတ်ဘူးခွင်းတို့ပြိတ္တတွေလုံးတကယ်လုံးသည်တခြားလားမက်ကင်လုံးလားမက်ကင်လုံးလုံးနေကြတာတကယ်မြတ်စွာဘုရားရဲ့အဓိကရည်ရွယ်ချက်ဖြစ်တဲ့အလုပ်ကိုလုပ်နေတာနော်သာသနာမှာအဆင့်မြင့်ဆုံးအလုပ်ကိုလုပ်နေတာဟုတ်လားသာသနာမှာအဆင့်အမြင့်ဆုံးအလုပ်ကိုလုပ်နေတာပေါ်ပေါ်တန်တန်မလုပ်ပါနဲ့လေးလေးနက်နက်စိတ်ထားပြီးတော့လုပ်ပါဟုတ်လားအေးစကားလေးဒီပြောပြောနဲ့လောက်ကလက်ကလေးနဲ့ဒီလိုလေးပြည့်ပြည့်တွေနဲ့အဲ့ဒါဆိုရင်တော့မလုပ်တာကောင်းတယ်နော်သေသေးချာချာလုပ်ပါဘာဖြစ်လို့သေသေးချာချာလုပ်ပါလို့ပြောရတာလဲဆိုရင်ကိုကပေါ်ပေါ်တန်တန်လုံးလိုက်လို့ရှိရင်ဘယ်မှာသွားပြီးသိခါကြလဲဘုရားဘာသာဘာသိခါကြဟုတ်တယ်မို့လားဘုရားဘာသာဘာသိခါကြတယ်စဉ်းစားပါနော်ကိုကိုကိုယ်ရဲ့သိကတဲ့ဘုရားဘာသာမှာသွားပြီးတော့သိခါကြဗုဒ္ဓမှာသွားပြီးတော့သိခါကြတာသိခါကြတာပေါ့မြတ်စွာဘုရားမှာသွားပြီးတော့ထိခဲ့တာပေါ့နော်အဲ့ဒါကြောင့်ကိုယ်အတွက်နဲ့ဘုရားဘာသာမထိခက်မခံနဲ့မလို့ချင်ရှင်းနေလိုက်လို့ချင်ပြီးပြီးပြင်းပြင်းလို့ဟုတ်တယ်မို့လားလို့ချင်ပြီးပြီးပြင်းပြင်းလို့ပါဒါပြောချင်ပါတယ်နော်အဲ့တော့ဘုန်းကြီးတို့အနေနဲ့ဝိပဿနာလုပ်ပေးတရားကိုမျက်မျက်ဟောပေးဖို့အစီအစဉ်ရှိပါတယ်အဲ့ဒါဘယ်အချိန်မှာဘယ်လိုဟောရမလဲဆိုတာဘုန်းကြီးလည်းစဉ်းစားနေတာစဉ်းစားနေတာဘုန်းကြီးတို့ကပြည်ပြည်ပပမှာထွက်ထွက်ပြီးတရားဟောတဲ့အခါတော့၃-၄နေ့ရှိပါပြီပြပကြရတော့လည်းအဆင်ပြေတယ်။ပြပကြရတော့အချိန်စရာကိုထားကျင်တယ်လို့ထားလို့ရတာ哦။ထားကျင်တယ်လို့ထားလို့ရတဲ့အခါတော့အလုပ်ဘေးကိုတဏှာဤတဏှာဤပြဟောဟောပေးလိုက်တယ်။အဲဒီတဏှာဤတဏှာဤပြအပြစ်ဟောဟောပေးလိုက်တဲ့အလုပ်ဘေးတရားကသူတို့အတွက်အများကြီးတန်ဖိုးရှိသွားတယ်။ဒီမှာကျတော့ထုံးစံကအလုပ်ဘေးဆိုတာ10မိနစ်5မိနစ်10မိနစ်ပဲဟောတယ်ဆိုတော့ကျန်တဲ့အချိန်မှာကပရိစ္ဆသမုပ္ပါဒ်ဆိုလဲပရိစ္ဆသမုပ္ပါဒ်ပုံစံနဲ့ဟောရတယ်သစ္စာတရားညတရားကြပြတော့လေညတရားပုံစံနဲ့ဟောရတယ်ဆိုတော့အလုဘိဘကတစ်ခါတစ်ခါလဲအာနေသွားတတ်တယ်အလုဘိဘကအာနေသွားရင်အလုလုတဲ့အခါမှာလဲအာနေတာပဲဒါလေးတွေဘုန်းကြီးတို့တွေ့တယ်ပေါ့နော်အဲ့ဒါပြင်မှုဆိုတာလည်းပဲအများနဲ့သတ်မှတ်ထားတဲ့မူဆိုတော့ဘုန်းကြီးတို့လည်းတော့တကူတော့ပြင်မှုမတတ်နိုင်ပါဘူးသို့တော့အတတ်နိုင်ဆုံးတော့ယောဂီတွေကိုဘုန်းကြီးတို့အလုဘိကိုขอบิดออกมาเลยฮะล่ะไอ้တော့အခုနောက်တော့စကားလေးတစ်ခုဘုန်းကြီးကြားလိုက်တာနည်းနည်းလေးတော့ပြန်ပြန်လိုက်ပါမယ်ဘုန်းကြီးပြောတဲ့ရွေးချက်ကတစ်မျိုးပါအများအားဖြင့်မနေ့ကမှရှင်းနိုင်တဲ့ကိုနာကြီးရေးတယ်ဆိုပြီးတော့ရေမချိုးဘူးဆင်နိုင်တရားပြောမှကဗျာတိရေချိုးတာတွေရှိတယ်အဲဒါကြောင့်မလို့ရှင်းနိုင်တဲ့ကိုနာကြီးတွေမှရေးပြအောင်ချိုးပါဆင်နိုင်နောက်ပိုင်းမှာတော့တရားဖြုတ်တဲ့အချိန်မှာတော့ရေမချိုးပါနဲ့။ဘာဖြစ်လို့လဲဆိုတော့ဆွမ်းအနုမောဒနာတရားဆက်ပြီးတော့ဟောပေးမလို့ပါ။ဟုတ်တယ်မလား။ ဲ့တရားဆင်နိုင်မှာတရားပြောတဲ့7မိနစ်လောက်နားပြီးတော့ပြန်တက်လာပြီးတော့ဆောင်းနှမောဒနာတရားဆက်ဖို့ပြင်မယ်နော်အဲ့ဒါကြောင့်မလို့အဲ့ဒီအချိန်မှာရေမချိုးပါနဲ့ပြောတာပါကျန်တဲ့အချိန်ကိုပြောတာဟုတ်ပါဘူးနေကင်းနေတယ်လို့ညက်နေလို့ဆိုတော့ဒါဖုန်းကြီးနဲ့မပတ်သက်ဘူးဟုတ်လားဒီစိက္ခာကတော့ဖုန်းကြီးနဲ့မပတ်သက်ဘူးဖုန်းကြီးရဲ့ပြောချင်တာက7နာရီနဲ့7နာရီပွဲချာမှာရေမချိုးပါနဲ့ဘာဖြစ်လို့တော့အနုမောဒနာတရားဟောမှာပေါ့လို့နော်နေခဲ့ပဲရေချိုးခြင်းမချိုးခြင်းတော့ဘုန်းကြီးနဲ့မဆိုင်ဘူးဟုတ်လားညနေပဲရေချိုးခြင်းမချိုးခြင်းတော့ဘုန်းကြီးနဲ့မဆိုင်ဘူးเนาะအဲ့ဒါတွေတော့ပြင်ပြီးတော့မှတ်လိုက်ပါအဲ့တော့သုံးသုံးဆောင်ခြင်းကိုလည်းပဲ7နာရီမှာဘုန်းကြီးတို့မသာ7နာရီဘက်မှာမသုံးဆောင်တော့ဘူး17နာရီမှာသုံးဆောင်ဖို့အတွက်17နာရီမထိုးခင်9မိနစ်တန်နေ10မိနစ်တန်နေစောဖြုတ်ပြီးတော့ကြာဖို့အစီအစဉ်လုပ်ပေးပါမယ်အားလုံးဆုံးတဲ့ချိန်က7နာရီဖြစ်မှာပေါ့ဟုတ်လားအဲဒီမှာဘုန်းကြီးတို့ခါတိုင်းအမြဝေဒာတို့မေတ္တာပို့တာတို့ပဲချိန်တော့လည်းမသိဘူးတခါကြီးတွေပဲချိန်တော့စသားကြောင့်မှလောက်သလားဒီဓမ္မယုံမှလောက်သလားဘလို့ကနေပြီးတော့ဥစ္စာလောက်ပြီလဲဟမ်အဲ့လိုဆိုတော့ဘုန်းကြီးတို့တော့လောက်ပါမယ်ဒီနေရာမှာပဲအမြဝေပါမယ်ဒီနေရာမှာပဲဆုံးရစေချရေစေချပြီးပြီဆိုရင်ရေစေချတာနဲ့အမြဝေပြီးသားဖြစ်သွားပြီလေဟုတ်တယ်မဟုတ်လားထဝေစရာမလိုတော့ဘူးပေါ့နော်အထဝေစရာမလိုတော့ဘူးအဲ့တော့ကျန်တဲ့ဣတိစာဝေတို့ဘာလို့ဆိုတာတော့ဒါကိုယ်ပိုင်းတဲ့ကိုလောက်ကြပေါ့နော်အမြဝေခြင်းလောက်ကတော့ဒီပုံမှာလေဆုံးရစေချရေစေချလိုက်ပြီဆိုတာနဲ့အမြဝေခြင်းကိစ္စကပြီးသွားပြီပေါ့နော်ဟိုမှာထပ်မလုပ်တော့နဲ့ပေါ့ဟုတ်လားကျန်တဲ့ပိုင်းရတော့တာကိုယ်ကကိုယ်လုံးကြပါတော့เนาะအဲတော့အာဟာရသုံးဆောင်တဲ့အခါမှာမနေ့ကင်းဆိုရင်နေ့ကင်းမှာဒီကနေ့တန်းစီပြီးတော့ကြောက်မှဖြစ်တဲ့မနေ့ကင်းလည်းပဲဒီပုံစံနဲ့ဖြစ်အောင်ဒီကနေ့ပဲတန်းစီပြီးတော့ကြောက်ပါမယ်เนาะအဲတော့မနေ့ကင်းမှာ၄နိုင်ခွေတရားတိုင်း၅နိုင်ခွေတရားဖြုတ်ပြီးတာနဲ့ချက်ချင်းပဲတရားတော်ဖြုတ်လို့ကိုမလိုပါဘူးအချိန်စီတာနဲ့တပြိုင်နက်အာဟာရသုံးဆောင်ရင်ကျင်ညာပြီးတော့ပေါ်လာဆောင်တက်ပြီးတော့ကြွားပြကြပါဟုတ်လားခန္ဓာကိစ္စဆောင်မဖြစ်မနေအပြေးလွှမ်းဆောင်ရွက်လုပ်တဲ့ပုဂ္ဂိုလ်ကတော့ဒီချိန်တွင်မှာဒါဆောင်ရွက်ပေါ့နေလို့ရတဲ့ပုဂ္ဂိုလ်ကတော့အာဟာရသုံးဆောင်ပြီးမှပဲခန္ဓာကိစ္စဆောင်ရွက်ကြပေါ့နော်အဲဒီတော့အာဟာရသုံးဆောင်တဲ့နေရာကိုမနေ့ကောနေ့လည်းကောဒီရနေပဲတန်းစီပြီးတော့ကြွားရမယ်ဆိုတာကိုတော့မှတ်ထားပါဟုတ်လားကျန်တဲ့အသေးစိတ်စေကမိုက်ဆိုင်ရာကတော့ဘုန်းကြီးတို့တဏှာနဲ့တဏှာနဲ့ပုံသေးကြီးတဘောဇာနဲ့လောက်လို့လေကိုယ်တဲ့ကိစ္စမဟုတ်သေးအတွက်အရေးကကြည့်ပြီးတော့မှပဲပြင်သင့်ပြင်လက်တာဘုန်းကြီးပြင်မှမယ်နော်လောလောဆယ်တော့အကုန်ဘုန်းကြီးစကားအကုန်မပြောသေးပါဘူးဟုတ်လားနောက်ပိုင်းကျတော့မှအချိန်နေကြည့်ပြီးတော့ဘုန်းကြီးပြင်ပေးပါမယ်အဲကောင်းပြီဒါပြင်ဘုန်းကြီးပြောချင်တာကတော့ဗုဒ္ဓဘာသာတို့ရဲ့လုပ်ငန်းစဉ်၄မျိုးရှိတယ်နံပါတ်၄ဒါနနံပါတ်၄သီလနံပါတ်၃သမထနံပါတ်၄ဝိပဿနာဘယ်နှမျိုးလဲဘုရားဘာသာရရဲ့လုပ်ငန်းစဉ်၄မျိုးပါတယ်လဲအရေးကြီးဆုံးလောက်ကဘယ်လောက်တယ်တော့ဝိပဿနာဒါမြတ်စွာဘုရားရဲ့အဓိကရွယ်ချက်အလုပ်ပဲဟုတ်လားဒါနသည်အဓိကမဟုတ်ဘူးသီလသည်အဓိကမဟုတ်ဘူးသမထအဓိကမဟုတ်ဘူးနော်ဒါနအဓိကမဟုတ်ဘူးသီလအဓိကမဟုတ်ဘူးသမထအဓိကမဟုတ်ဘူးဘာကအဓိကလဲအဲ့ဒါဝိပဿနာကအဓိကအဝိပဿနာလုံးလုံးတဲ့အခါမှာအဓိကလုံးကုန်လုံးနေတာဖြစ်နေတဲ့ပေါ့ပေါ့တဏ္ဍာလုံးလုံးမဖြစ်ဘူးနော်ပေါ့ပေါ့တဏ္ဍာလုံးလုံးမဖြစ်ဘူးဆိုလိုရင်းကတော့ဘာလဲလို့ဆိုတော့အများအကြီးညိုမပြည့်စင်နဲ့အများအထင်မသေးစင်နဲ့ဒါပြောတာဟုတ်လားကိုယ်ကလည်းကိုယ်တရားရတာမရတာဘုန်းကြီးဒါပြောလို့ရမဟုတ်ဘူးတရားဆိုတာကအားထုတ်ပေမဲ့လည်းရတဲ့ရတဲ့တူရတာပဲမရတဲ့မရတဲ့ရင်မရဘူးမြတ်စွာဘုရားနဲ့ပပင်းတွေ့တာတော့မတရားမရပဲနဲ့ဒီတိုင်းမကြံခဲ့တဲ့လူတွေအများကြီးပဲမလားအခုမြတ်စွာဘုရားပြိဋိဘံဆံပြီးသွားတာလေပေါ့2500ကျော်ပြီလေတရားဆိုတာလူတိုင်းရလိမ့်မယ်လို့ဘယ်သူမှအမှမခံနိုင်ဘူးဟုတ်တယ်မဟုတ်လားသို့တော်တရားရခြင်းမရခြင်းဟာကိုယ်ပိုင်နော်ကိုယ်နေထိုင်မတတ်ရင်ဘုရားဘာသာသိခံကြရတယ်ဒါပြောတာကိုယ်အတွက်နဲ့ဘောရဘာသာတိတ်ခါကြမခံတိတ်ခါကြရဖြစ်မရောက်စေနဲ့ကိုယ်အတွက်နဲ့ကိုကိုကိုယ်စိတ်ကတဲ့မြတ်စွာဘုရားတိတ်ခါကြရ တဲ့အဖြစ်မျိုးမရောက်စေနဲ့ဟုတ်တယ်မလားအမလို့ဘုရားဘာသာတွေကဒီလိုပဲလားกว่าဆိုဘယ်နှလုံးပြောမလဲအဲ့ဒါမျိုးတွေအများကြီးကြားရတယ်နော်အမလို့ဘုရားဘာသာတွေကဒီလိုပဲလားกว่าဆိုတော့ဟောလဲဟောနေတာဘို့ဟုတ်တယ်မလားဘာပြန်ပြောမလဲဘာပြောတာအဲ့ဒါကြောင့်မလို့ကိုဒီကုသောအကြောင်းကြောင့်မင်းတို့ဘုရားဘာသာတွေကဒီလိုပဲလားกว่าဆိုတဲ့ပြောမျိုးအပြောမခံရအောင်ကြိုးစားပါခွန်ကြီးပြောချင်တာဒါပဲဟုတ်တယ်မလားအားလုံးသဘောပေါက်ပြီနော်ကဲအားလုံးသားလေးခေါ်လိုက်ကြအေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်၏တန်ခါတော်မြတ်ကြီးကိုနိလသက်ပတ်တည်တဲ့အောင်ပြုစုဆောက်ရှောက်ထောက်ပံ့တဲ့တန်ခါပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ